Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ30ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00ထိ BOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လက်မီတာ190ပြင် BOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တပေါင်းသားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်ကတော့တာညူပါယူကရိန်းအနေနဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲနောက်ထပ်အကူအညီတွေရရှိရေးနဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတနဲ့သူစကားပြောဆိုခဲ့တဲ့ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီးကပြောပါတယ်။နောက်လူမျိုးရေးခွဲခြားမှုပွားပြောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့အတွက်ရုရှားဆူရကပြက်ကွက်နေတဲ့ဆိုပြီးတော့ကုလလူခွင့်ရေးကော်မတီတရက်ကပြစ်တင်ဝေဖန်လိုက်ပါတယ်။စတဲ့ဒီထိတ်တန့်ရောက်တဲ့တဲ့ကိုဦးတင်မောင်တန်းနဲ့အတူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညူကြီး။ဒီကနေ့မကြခင်ကြားကြရတော့မယ့်သတင်းနဲ့အစီအစဉ်တွေလည်းပါတော့
အဲ့လိုမျိုးကျမတို့ကသူတို့တဘာဝအတိုင်းထားပြီးတော့ကိုချင်းစာကြံနဲ့နေမယ်ဆိုလို့ရှိရင်32ပုံအကုန်အေးချမ်းတယ်ပေါ့
အခုကြားခဲ့ရတာကတော့မွေးတွေကိုဖမ်းပြီးပြန်လို့ပေးနေတဲ့တရင်မှာအပြည့်စုံကိုတရင်ပြီးမှကြားကြရမှာပါဒုတိယပိုင်းနိုင်ငံရေးကမှတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြတရင်များစတဲ့အစည်းအဝေးကိုတင်ဆက်သွားမှာဖြစ်ပါတယ်အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့တင်ပြကြပါမယ
်ယူကရိန်းအနေနဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နိုင်မှုအတွက်ပြင်ဆင်နေတဲ့အချိန်မှာပဲနောက်ထပ်အကူအညီတွေရရှိရေးနဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့သူစကားပြောဆိုခဲ့တဲ့ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီးကပြောဆိုသွားပါတယ
် Говорив из президентом Франции Макроном як завжди тривало и змістовно
ပြင်သစ်သမ္မတမက်ခရွန်နဲ့အတော်ကြာကြာအတိပယ်ရှိရှိဆွေးနွေးပြောဆိုမှုတွေရှိခဲ့တယ်။စစ်နိုင်ရရှိရေးကိုမြန်တထက်မြန်အောင်နဲ့နောက်ယူကရိန်းစစ်သည်တွေအတွက်ပို့ပြီးတော့ခွန်အားဖြစ်စေနိုင်မှုအတွက်ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတော့ယူကရိန်းသမ္မတကပြောဆိုသွားတာပါ။အရင်တော့ကပြောဆိုခဲ့ဘူးသလိုပဲပြင်သစ်ဘက်ကနောက်ထပ်လက်နက်အကူအညီတွေပေးပို့မယ်ဆိုတာကိုလည်းပြင်သစ်သမ္မတကထားလောင်းတည်ပြုခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။ဘယ်လိုမျိုးအကူအညီမျိုးစသဖြင့်အသေးစိတ်တော့ပြောမသွားပါဘူး။ယူကရိန်းနိုင်ငံနဲ့ယူကရိန်းပြည်သူတွေကိုထောက်ပံ့ကူညီမှုအတွက်ပြင်သစ်နိုင်ငံနဲ့သမ္မတအင်မန်နျူအယ်ကိုသူ့ရဲ့ပုဂ္ဂိုလ်ရေးအရာကျေးဇူးအထူးတင်တယ်လို့လည်းပြောပါရယ်။တစ်ချိန်တည်းမှာတော့ဒီယူကရိန်းအလယ်ပိုင်းဥမန်မြို့မှာရုရှားကဒုံးကျည်နဲ့တိုက်ခိုက်မှုအတွင်းမှာတေဆုံးခဲ့ကြသူတွေကိုမနေ့ကမြေမြုပ်တကြွရမှာဆွေမျိုးသားချင်းတွေမိတ်ဆွေတွေကအခေါင်းတွေဘေးမှာငိုကြွေးခဲ့ကြပါရယ်။တောက်ကြံနေတုန်းကတိုက်ခိုက်ခံမှုအတွင်းမှာဒုံးကျည်တစင်းဟာလူနေတိုက်တစ်ခုကိုထိမှန်ခဲ့တာကြောင့်ကလင်းငယ်6ဦးအပါအဝင်လူ23ဦးတေဆုံးခဲ့ကြရတာဖြစ်ပါရယ်ခင်ဗျာ။
ရုရှားနဲ့ယူကရိန်းပဋိပက္ခကိုအဆုံးသတ်ဖို့ဗာတီကန်ကငြိမ်းချမ်းရေးမစ်ရှင်မှာပါဝင်နေတယ်လို့ပုပ်ရဟန်းမင်းကြီးဖရန်စစ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောချင်မသွားပါဘူး။လုံရမဲ့ကိစ္စဝါဝါကိုလှုပ်ဆောင်ဖို့ဆန္ဒရှိတဲ့အကြောင်းလူတွေကိုမပြောသေးပေမဲ့ငြိမ်းချမ်းရေးမစ်ရှင်တစ်ခုခုခါမှရှိနေတဲ့အကြောင်းဟန်ဂရီနိုင်ငံကအပြန်ခီးမှတနင်္လာတွေကိုပုပ်ရဟန်းမင်းကြီးကပြောခဲ့တာပါ။လမ်းကြောင်းတွေကိုဖွင့်ခြင်းအဖြစ်သာငြိမ်းချမ်းရေးကိုအမြဲရရှိတတ်တယ်လို့သူထင်မြင်ကြောင်းပိတ်ထားခြင်းအဖြစ်ဘယ်တော့မှငြိမ်းချမ်းရေးမရတာကြောင့်ပုံရဟန်းမင်းကြီးကဆိုပါတယ်။ပုံရဟန်းမင်းကြီးဟာယူကရိန်းအခြေအနေနဲ့ပတ်သက်ပြီးဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဗန်နဲ့ဘူဒါပက်စ်မြို့မှာရှိတဲ့ရုရှားရှေ့ဥစွာဖျားကြောက်ကိုယ်စားလှယ်ဂိုင်းအုပ်ကြီးဟီလာရီယွန်တို့နဲ့စကားပြောခဲ့တယ်လို့ပုံရဟန်းမင်းကြီးကပြောပါတယ်။အေဘီ29နှစ်ကြာသွားပြီးနေတဲ့နေ့ကတော့ယူကရိန်းဝန်ကြီးချုပ်ဒက်နစ်ရှူမီဟဲလ်ကဗာတီကန်မှာပုံရဟန်းမင်းကြီးကိုတွေ့ဆုံခဲ့ပြီးတပ်ပရဗိုလိုဒီမာဇယ်လန်စကီအဆိုပြုတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းမြို့တော်ကီဖ်ကိုအလဲလာဖို့ကိုလည်းပုံရဟန်းမင်းကြီးကိုဖိတ်ကြားခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာကီဖ်ကိုရောမော်စကိုကိုပါငြိမ်းချမ်းရေးမင်းရှိအနေနဲ့တွားကျင်တဲ့အကြောင်းအရင်တုန်းကပြောခဲ့မှုပါတယ
်။လူမျိုးရေးခွဲခြားမှုပွားပြောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့အတွက်ရုရှားဆူရကပြက်ကွက်နေရဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးကော်မတီတရက်ကဝေဖန်ပြစ်တင်ပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့နိုင်ငံတွေရဲ့အခြေအနေကိုပုံမှန်ဆန်းစစ်တဲ့လူမျိုးရေးခွဲခြားမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂကော်မတီအစည်းအဝေးကိုရုရှားဘက်ကဥပဒေနဲ့လူခွင့်ပညာရှင်36ဦးပါတဲ့အဖွဲ့ဆီလွတ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့ဟာ18ဦးပါတဲ့ကုလသမဂ္ဂကော်မတီကိုကြီးလေသဘောပေါက်အောင်လို့မစည်းရုံးနိုင်ခဲ့ပါဘူး။ဒီကော်မတီအခုအစည်းအဝေးအတွက်မှာ6နိုင်ငံရဲ့အခြေအနေကိုသုံးသပ်ရမှာတော့ရုရှားနိုင်ငံအလှည့်ကျရောက်လာခဲ့တာပါ။လူမျိုးရေးခွဲခြားမှုပပျောက်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ဒီစာချုပ်အတိုင်းဘလောက်လိုက်နာဆောင်ရတယ်လဲဆိုတာကိုဒီကော်မတီကနေပြီးတော့စောင့်ချက်သုံးသပ်ရပါတယ်။အခုလက်ရှိဖြစ်နေတဲ့လက်နက်ကင်ပြိပခအတွင်းမှာရုရှားတပ်တွေနဲ့ပုဂ္ဂလိကကြီးစားတပ်တွေဟာစာချုပ်ပါအချက်တွေကိုတွေ့ဖေးပြီးတော့ အထူးသဖြင့်ဒီယူကရိန်းတိုင်းသားတွေအပေါ်မှာဆိုးရွားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ကော်မတီကနေပြီးတော့သုံးသပ်ဖော်ပြပါတယ်။ယူကရိန်းကိုရုရှားကြီးကျော်ဆစ်ဆာပြီးကြတဲ့ကဆိုလို့ရှိရင်ရုရှားရဲ့စစ်ရင်အလွန်ကြုံတုံ့ပြန်မှုတပ်ဖြတ်မှုတရားလက်လွတ်တပ်ဖြတ်စီရင်မှုညှဉ်းပန်းနှိပ်စက်မှုလိမ္မာဆိုင်ရာကြမ်းဖက်မှုအဆရှိတဲ့လူခွေချိုးဖောက်မှုတိုင်ကြားချက်အများပြားကိုရရှိခဲ့တယ်လို့ကော်မတီရဲ့အဖွဲ့ဝင်တစ်ဦးဖြစ်တဲ့မာဒက်ပေယာဒါကပြောပါတယ်။ရုရှားကိုသိမ်းပိုက်လိုက်တဲ့ယူကရိန်းနယ်မြေတဲကလူတွေအထူးသဖြင့်ကလင်းငယ်တွေကိုရုရှားဘက်ကအတင်းကျပ်ပို့ဆောင်ခဲ့တယ်ဆိုတဲ့သတင်းချက်လက်တွေလည်းရရှိထားပါတယ်လို့အဲဒီကော်မတီဘက်ကပြောပါတယ်။ဒီအခြေအနေတွေပေါ်မှာကော်မတီရဲ့စိုးရိမ်ချက်တွေကိုရုရှားဘက်ကဖြေရှင်းနိုင်တာအချက်လက်ပြန်ပေးပို့တာမလုပ်ခဲ့ဘူးလို့လည်းအဲဒီကော်မတီဝင်ကပြောပါတယ်။ယူကရိန်းဘက်ကကလင်းငယ်တော်များများကိုရုရှားမိသားစုတွေကမွေးစားအောင်လို့ရုရှားဘက်ကပို့ဆောင်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ဖွဲ့စည်းတွေကပြောဆိုမှုတွေရှိခဲ့ပါတယ်။ကလင်းတွေကိုအခုလိုမျိုးရုရှားဘက်အတင်းကျပ်ပို့ဆောင်တာဟာစစ်ရာဇဝမှုဖြစ်တယ်ဆိုပြီးတော့ရုရှားသမ္မတနဲ့ရုရှားနိုင်ငံကကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးတို့ကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကလည်းဖမ်းရမ်းထုတ်ထားပါတယ်။လူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွချက်အားလုံးကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးလုပ်ဖို့ကိုလည်းကော်မတီဖွဲ့ဝင်တွေကရုရှားအစိုးရကိုတိုက်တွန်းတောင်းဆိုပါတယ်။ကော်မတီရဲ့ဒီအစီအကံစာနဲ့ပတ်သက်ပြီးတော့ရုရှားဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမလုပ်သေးပါဘူးခင်ဗျာ
။ဆွဆွနိုင်ငံကနေတောင်းချီတဲ့စစ်ဘေးဒုက္ခသည်တွေဟာအင်းနီချင်းတိုက်ပွဲတွေကိုထွက်ပြေးနေကြရပြီးAB 15ရက်ကစတင်တိုက်ခိုက်ကြကြတဲ့ကဆိုလို့ရှိရင်ချက်နိုင်ငံမှာဒုက္ခသည်ပေါင်း 2,000 ကျော်ရောက်ရှိနေပြီလို့ချက်နိုင်ငံရှိဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကပြောပါတယ်။နံပါတ်ရက်တွေမှာလူတွေပို့ပြီးရောက်လာကြလိမ့်မယ်လို့လည်း UNHCR ကမျှော်လင့်ထားပါတယ်။ဆိုမာလီယာနိုင်ငံသား148ယောက်ကလည်းဆိုမာလီနိုင်ငံမိုဂါဒီရှုမြို့ကိုရောက်ရှိလာခဲ့ကြတယ်လို့ဆိုမာလီနိုင်ငံရဲ့ဝန်ကြီးဌာနကမနေ့တနင်္ဂနွေနေ့ကပြောကြားပါတယ်။အများစုကကျောင်းသားတွေဖြစ်ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံသူမတ်လယ်မဲမီဟာလည်းပော့ဆူဒန်မြို့မှာသူမရဲ့ sorry အင်ရှင်တွေနဲ့တူပိတ်မိနေခဲ့တဲ့အတွက်ကယ်ဆယ်ရေးသင်္ဘောနဲ့လိုက်ပါဆာရွက်နိုင်အောင်ကူညီပေးခဲ့တဲ့အတွက်ဂျာတာမြို့ကို29ရက်နေ့စနေနေ့ညပိုင်းကရောက်ရှိသွားခဲ့တဲ့ကြောင်းရီယပ်မြို့မြန်မာတန်ယုံကဆိုပါတယ်ချားနိုင်ငံနဲ့အင်းနီချင်းတိုင်းပြည်တွေကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုအခုလိုကူညီနိုင်ဖို့အရေးကြီးတယ်လို့ချားနိုင်ငံက UNHCR အကြီးအကဲအရေးပေါ်ပေါက်ဆက်ညီနိုင်မှု Bright Tiger ကပြောပါတယ်ရဲတပ်အနေငယ်အချမိုးရသည်ဆလာခဲ့ရင်လမ်းတွေပိတ်သွားမှကြောင့်ရောက်ရာနေရာမှာပိတ်မိသွားကြမှာဖြစ်တယ်လို့သူကဆိုပါတယ်စစ်တင်းလေးကထုတ်ပြန်တဲ့ဆူဒန်ကျမ်းပိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့အခုထိလူပေါင်း928ယောက်သေဆုံးပြီး4500ကျော်တန်းရခဲ့ကြပါတယ်ဆူဒန်ရဲ့ဒီမိုကရေစီရဲ့ကုပြောင်းဟာ2021ခုနှစ်အောက်တိုဘာလမှာစစ်တပ်ကအာဏာသိမ်းတာကြောင့်ရပ်တော့ခဲ့ရတာပါအဲဒီအာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနှစ်ယောက်ဦးဆောင်တဲ့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တို့အေဗီလာ15ရက်ကစပြီးအခုလိုတိုက်ခိုက်နေကြတာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.85နဲ့5.19 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်တောင်ကိုရီးယားသမ္မတယွန်ဆောက်ယိုရဲ့အမေရိကန်ခီးစဉ်ပေါ်မှာမြောက်ကိုရီးယားအစိုးရသတင်းမီဒီယာကဝေဖန်ပြစ်တင်လိုက်ပါတယ်
။ယွန်ဆောက်ယိုရဲ့ဖဲရီယော့တိုက최근태양군노미국에대한행강놀음을벌였다
아메리칸သမ္မတဂျိုးဘိုင်ဒန်နဲ့ထေသီဟွန်းဝါရှင်တန်မှာတွေ့ဆုံခဲ့တဲ့အပေါ်မှာတောင်ကိုရီးယားသမ္မတယွန်ကိုတစ္ဆဖောက်ရုပ်သေးရုပ်ဆိုပြီးတော့မြောက်ကိုရီးယားလူသမားပါတီရဲ့အကြီးကဲတာဝန်ရှိသူလည်းဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံရဲ့ညီမဖြစ်သူလည်းဖြစ်တဲ့ကင်ယိုဂျွန်းကကြေညာချက်ထုတ်ခဲ့တာပါဒီကြေညာချက်ကိုသဘောထားမှတ်ချက်သဘောမျိုးနဲ့မြောက်ကိုရီးယားဆူရပိုင်သတင်းဌာနကပြန်ပြီးထုတ်ပြန်ကြေညာပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုပုဂ္ဂိုလ်အရဆော်ကားတိုက်ခိုက်တာမျိုးမပါဘူးမဲ့အမေရိကန်ပြည်တော်စုကတော့မကောင်းဆိုးဝါးအင်ပါယာဆိုပြီးတော့ဒီအဲ့ဒီထုတ်ပြန်ချက်ထဲမှာသုံးနှုန်းသမုတ်ပါတယ်။နျူကလ িয়ার စစ်ပြင်ဆင်မှုကိုအထူးပြုထားတဲ့အမေရိကန်တောင်ကိုရီးယားလူမျိုးရေးအစီအမံအတွက်ကိုရည်ညွှန်းပြီးတော့ဒီအတွက်ပြန်ပေးဆက်ရလိမ့်မယ်လို့လည်းအမေရိကန်နဲ့တောင်ကိုရီးယားကိုသတိပေးထားပါတယ်။တချို့နေမှာတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုစတိုးဆောင်ရွက်သွားဖို့မြောက်ကိုရီးယားကြီးကဲကင်ဂျုံမင်းကပြောဆိုထားပါတယ်ခင်ဗျာ။
မေရဆနီယကစားပြီးတည်ဆက်လူဝမှုကြီးကြပ်ရေးဥပဒေတွေအရကိုက်တွယ်ဆောင်ရွက်ဖို့မျှော်လင့်ထားကြောင်းအမေရိကအမိမြေလုံခြုံရေးဌာနအကြီးအကဲကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ COVID-19 ကပ်ဘေးကြောင့်အမေရိကန်ကိုဝင်ရောက်ဖို့ကြိုးစားလာသူတွေကိုပြန်လည်နှင်ထုတ်နိုင်တဲ့ပြဋ္ဌာန်းချက်ဟာတရားရုံးဆုံးဖြတ်ချက်အရမေလ17ရက်နေ့မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ဒါကြောင့်တည်ဆက်ဥပဒေတိုင်ဆောင်ရွက်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဌာနဝန်ကြီး Alejandro Mayorkas က NBC သတင်းဌာနရဲ့တနင်္ဂနွေနေ့ Meet the Press Interview မှာပြောခဲ့တာဖြစ်ပါတယ်။ဒီကျဥ်တွေမှာလူသားချင်းစာနာထောက်ထားချက်ပြောင်းထန်းတဲ့အချက်တွေပေါ်ပါတယ်။ကလေးပြောက်ဟာလူကြီးမပါဘဲဝင်ရောက်လာခဲ့ရင်လူဝိမှုကြီးကြပ်ရေးကထိတ်သိမ့်စောင်းလျှောက်ထားပြီး ကျွန်မအိထာနာကိုလွှဲပြောင်းပေးရမှာပါကျွန်မအိထာနာကကလေးမျိုးတွေကိုရှာဖွေလွှဲပြောင်းပေးရမှာဖြစ်ပါတယ်အမေရိကန်နိုင်ငံတွင်းကိုရောက်ရှိနေပြီးအမေရိကန်မှာအခြေချဖို့လျှောက်ထားတဲ့အမှုကလည်း2000ကျော်ရှိနေပါတယ်မနေ့ကအမေရိကန်နေသားတွေကိုရောက်ရှိလာတဲ့ရွှေပြောင်းနေထိုင်လူတွေဘောင်းကလည်း1000တသမ၄000ရှိခဲ့ပါတယ်နေသားမျိုးတွေကရွှေပြောင်းနေထိုင်မှာခိုးလို့ရစကမ်းတွေမှာလူတွေပြည့်စံနေတာပါအမေရိက Kata cha dui jama lolo niya baare lo Amerika lui mu chicha yu wunji ga su baare kamiya.
Amerika onlu to ma Kevin McCarthy ha Israel na ngagu yao shi ni bilo tani uni ni garo Israel lutto uta uha na ne Jerusalem ma tuye so maare. Pe na ngaga ma piezo na ro ma shi wawu daime chano uru e tutuka shi bilo po bilo piezo na taimi pipu juza cha baare lo onlu to uta McCarthy ga Israel lutto uta ne tuye so zi ma piyo baare. American Piranzu Nine Israel Amira Nini Kakat Ta Sensabiro, Daha American Party Genius Long Yet Wara Pchite Surakule, American Aluto Oktaga Gripi Piosu Gevare, Israel Luto Okta Uha Nagale, Israel Kulumu Taukan Kuni Mutwe, Kan Luto Okta Wu Jesu Tenzga Suvare, American Aluto Okta Met Gadiha, Talina Nijaino Israel Luto Mazga Piosu Wu Shinivare, American Aluto Okta Nine Israel Luto Ma Begun Zga Piosu Kun Jaraha, Daha Duha Tudiamio Piparekmia.
Lodmani payedwe to Macau go deal Kidori when I'm set that they pia rajao. Macau got south of Sainungan relay, Piane Gamu, Lani Vare. Ebi Nesako Sene Nene, Ebi Donze, Tlingon Nedu, Mateco, Luta Danger, known at deal Kidori, Macau, Yaula Nijaraba. A ye in Yetri Dongado, Tanema, Kidwa Chow Tome, Shigabade. Forward keys, the name Chedda Lungaya, Luya, Ebi Lassa Coneca, Mela Coneti, Macaua. တိယုတ်ခီးတဲ့တွေလာကြတဲ့အရက်ဖြစ်နေပါတယ်။ကဗေးမတိုင်မီကာလ2019ခုနှစ်မကာဟူလာတဲ့တိယုတ်ခီးတဲ့ကစတရာခိုင်နှုန်းတက်သွားခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကတော့30နှစ်ရာခိုင်နှုန်းကျသွားခဲ့တယ်လို့ပြောပါတယ်။မကာဟူကကမ္ဘာမှာလောင်းစားရာအကြီးမားဆုံးနေရာဖြစ်ပါတယ်။တိယုတ်ခီးသွားတွေတင်းချီလာနေကြပြီးကာစီနိုတွေမှာလောင်းစားကြစားတောက်ဆိုင်တွေမှာစားတောက်ကြဈေးတွေမှာဝယ်စားကြနေစီကားတဲ့န งานลูกไก่เนื้อแบกีเซงอ่ะไรเตอร์ตอนนี้ท่านาโกเปียวบาร์เลยครับเนี่ยคือตอนนี้ลานี่มันเข็นเอาส่วนงานตอนนี้กูตั้งอยู่เนี่ยจันรู้เต็มปีกเกจาระบ้าคือเสร็จแล้วไปเราโมกเรซีส่วนนี้ก็งูมันเว้นทบมีมาตอนนี้สาวป้าที่บอกเต็มปีกเจมาเลยยังงูมีก็ช่วยมีดาปราฮิตาเผยยาอยู่เรื่อยมามวยเรื่อยไล่ลำพันซีบีกูยี่เป็นเรื่อยปราฮิตาเผยพี่บาร์เลยมันก็สูบพามีเรื่อยมวยยานะชีบีชีบีอะไรมวยเรื่อยกูตบาวะเตะต่อเรื่อยมาเปลี่ยนลุปีเกเรื่อยสู้ว่าเลยมวยเรื่อยกูบ้าจังคู่โดนไล่พามีเปลี่ยนลุปีอะไรสู้ร้านเนปัตเตอร์บีเอฟบีตอนนี้สาวป้ากูเช็คบีกูยานะงาเปียวเปียวปีมา
ရှင်မြတ်အပရာဟိတအဖွဲ့ဟာလူနေအိမ်တွေရက်ွက်တွေအတွင်းမှာရှိတဲ့မွေတွေကိုလိုက်လံဖမ်းဆီးပေးနေပြီးတော့သူတို့ဖမ်းမိတဲ့မွေတွေကိုတော့ရန်ကုန်မြို့ပြင်ကဖုန်ကြီးကျောင်းတစ်ခုမှာဂေဟာတစ်ခုလုပ်ပြီးတော့ထိန်းသိမ်းစောက်ရှောက်ပြီးကယ်တင်ပေးထားပါတယ်။ဒါကတော့အိမ်မှာဖမ်းထားတဲ့သပကြီးမွေအကောင်30လောက်ကိုပြန်လွှတ်ပေးဖို့အတွက်မနက်4နာရီလောက်ကြီးဆိုင်တွေထဲထည့်ပြီးတော့ကားပေါ်တင်နေကြတာဖြစ်ပါတယ်။အိမ်နောက်တော့မွေတွေကိုရန်ကုန်မြို့ကနေမိုင်60လောက်ဝေးတဲ့ဘကိုးရုံးမတွေကနေရာမှာသွားလွတ်ပေးခဲ့ကြပြီးတော့မနစ်ကဆိုရင်သူတို့ဖမ်းပြီးတော့ပြန်လွတ်ပေးတဲ့မွေအကောင်200လောက်ရှိတယ်လို့ပြောပါတယ်။မွေတွေကိုအခုလိုလိုက်လံဖမ်းဆီးပြီးဘာကြောင့်ပြန်လွတ်ပေးနေရလဲဆိုတာနဲ့ပတ်သက်ပြီးရွှေမြတ်တာအဖွဲ့ကမတ်ရွှေလဲကတော့အခုလိုပြောပါတယ်။
ဒါကကြတော့တဘာဝတွေမှာရှိတဲ့အကောင်တွေကတဘာဝတွေကိုပြန်ရောက်သွားတယ်။အများကြီးသူလည်းစိတ်လုံးချုံမှုရှိတယ်။သူတို့လည်းတဘာဝအတိုင်းပြန်ပြီးရှင်းတဲ့နိုင်တာဖြစ်တဲ့အတွက်အမွေတွေရောလူတွေရောအကျိုးရှိရပါတော့။နောက်တစ်ခုကအမွေတွေကတဘာဝအတိုင်းပြန်ရှင်းတဲ့နာဖြစ်တဲ့အတွက်ဒီဟာစနစ်အတွက်လည်းအရေးပါတယ်ပေါ့နော
်။သူတို့ဖမ်းမိပြီးတော့ပြန်လွတ်ပေးတဲ့အမွေအများစုကအစိတ်မရှိတဲ့ဇပကြီးနဲ့ဇပအုံးမွေအမျိုးအစားတွေဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတစ်ခါတရံမှာတော့မွေဟောင်းနဲ့ငန်းတော်ချားလို့အစိတ်ပြင်းပြီးတော့အနေရှိတဲ့မွေမျိုးစားတွေပါဝင်တယ်လို့လည်းဆိုပါတယ်။ရေဝီအားဖြင့်တော့လူများစုကမွေတွေကိုအနေရရှိတဲ့ကြောက်စရာသတ္တဝါအဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်။အခုလိုအနေရရှိတဲ့ဈာကဘာကြောင့်မွေတွေကိုဖမ်းပြီးကယ်တင်ရလဲဆိုတဲ့အပေါ်မှာတော့မတ်ရွှေလဲကအခုလိုပြောပါတယ
်။ချော့ဒီမွေတွေ့တာနဲ့လူတွေကအနေရရှိရယ်အစိတ်ရှိရယ်တို့ကိုကြိုက်မယ်လို့ထင်ပြီးတော့
တက်ပြကြတာဒါမှမဟုတ်တို့ရဲ့စိတ်မလုံခြုံဖြစ်တာပေါ့နော်နောက်အမွေနဲ့လူနဲ့နားလည်မှုလွဲကြတာပေါ့အဲ့လိုမျိုးတွေကြတော့တို့ကျွန်တော်တို့ဖမ်းပေးဖို့လိုအပ်တယ်ပေါ့နော
်ပြီးခဲ့တဲ့မတ်လတုန်းကတော့ရန်ကုန်မြို့တွင်းကအိမ်တရေအောက်မှာမွေဟောက်အကောင်တော်တော်များများအတိုက်လုပ်ပြီးတော့ခိုးအောင်နေလို့တို့အဖွဲ့နှစ်ရက်လောက်ခက်ခက်ခဲခဲနဲ့ဖမ်းခဲ့ရတယ်လို့ဆိုပါတယ်တခါတခါမှာအဲ့မွေဟောက်တွေကပါဇက်ကနေအစိတ်ထုတ်ပြီးတော့လမ်းပတ်လို့ခက်ခက်ခဲခဲလှုပ်ခဲ့ရတာဖြစ်တယ်လို့ပြောပါရယ်ပြီးခဲ့နေ့တွေအတွက်မှာတော့ဖမ်းမိတဲ့မွေအီအတွက်ကပို့ပြီးတော့များလာတယ်လို့လည်းဖတ်ရှင်လေးကပြောပါရယ
်ချက်ကကြတော့ဒီတစ်နှစ်နှစ်နှစ်အတွင်းမှာတိတိတသားမွေထွက်တဲ့နှုံမွေတွေကလည်းများလာတယ်ဒီမျိုးပြအင်ယာပေါ်ဆောင်မှုတွေများလာတယ်နောက်လူတွေကနေပြီးတော့ဒီလိုမျိုးအဆောင်အထည်ကြီးမမတွေစောက်တာတွေကလည်းများလာတယ်ပေါ့နော်အဲ့လိုမျိုးတွေနောက်ဆက်တွဲတွေကြောင်းလေးပါမယ်တို့ရဲ့စကြဝဠာရှားပါလားမို့စကြဉ်ရေရှားပါလာမှုတွေရဲ့အနောက်မှာသူကကြွတံကြွတေနောက်ကိုလိုက်ရင်းနဲ့အိမ်ဒီထဲကိုဝင်ရောက်မှုတွေဖြစ်ပွားတာများပြီးတော့မွေတွင်းမှုတွေများလာတယ်လို့ယူဆပါတယ
်။မွေတွေမှာအနက်ရှိပြီးတော့ဘယ်မွေကဘလို့အနက်မျိုးဆိုတာကိုသိဖို့ကလည်းမွေဖမ်းတဲ့သူတွေတည်ထားတဲ့အချက်ဖြစ်တယ်လို့ဖြူမြင့်တော်အဖွဲ့ကကိုတိုးအောင်ကပြောပါတယ်။မွေဟောက်ရဲ့အနက်ကညီဆိုးဆိုးနဲ့အပုံနဲ့ရှိပြီးတော့ဇပုံးအုံးကတော့အိတ်ထက်ပို့ပြီးတော့အနက်ပြင်းလာကြအောင်တစ်ခါလေးမှာကားပေါ်တင်တဲ့အခါလေးမှာတော့မခံနိုင်လုံးလို့အံမိတာတွေရှိတယ်လို့ပြောပါရယ်အခုနောက်ပိုင်းမှာမွေတွေကိုအရင်ညစ်တွေထပ်ပို့ပြီးတော့ဖမ်းလာရပြီးတော့အဲ့လိုပို့ပြီးတော့ဖမ်းလာရတဲ့နောက်ထပ်အကြောင်းရင်းနဲ့ဖတ်သက်ပြီ
းလူလူကလည်းပို့ပြီးအာယုံဆိုင်လာတယ်ပို့ပြီးတော့အရင်တော့ဆိုရင်တက်ပစ်တာပေါ့နော်မွေတွေ့တာနဲ့အညီရှိမယ်ဆိုပြီးတက်ပစ်လိုက်ကြတာများတယ်အခုကျတော့ဒီလိုမျိုးပြန်လှည့်ပေးလို့ရတယ်နောက်ပြီးတော့မွေနဲ့ပတ်သက်တဲ့အသိပညာဘူးတူတာတွေနည်းနည်းလေးတွေပုံများလာရဲဆိုတော့တို့တွေကလည်းတို့အိမ်မျိုးဝင်ရောက်တယ်ဆိုရင်လာပြီးတော့မှကိုညီပြီးဖယ်ရှားပေးဖို့ဖိတ်ခေါ်တာရှိရဲ့
မရှိလေးကတော့မွေတွေဟာလည်းလူတွေလိုပဲကိုယ့်ရဲ့သဘာဝအတိုင်းသွားလာခြင်းကြောင့်ဖြစ်တဲ့အတွက်သဘာဝအတိုင်းနေထိုင်နိုင်ဖို့ကအရေးကြီးတယ်လို့ပြောပါတယ
်ခဏလောက်ဒီလိုမျိုးလမ်းမှားသွားတယ်မျက်စိလဲတယ်ကြွနောက်လိုက်ရင်လည်းဒီလိုဖျားနာတွေရောက်လာတယ်အိမ်နေတဲ့ကိုရောက်လာတယ်ဘာကြောင့်သူတက်တဲ့ဂျုံကြတယ်လို့မျိုးဒီလေးဘက်ကထားတဲ့လောင်အိမ်ထဲမှာပဲအမြင်နဲ့နေရမှာလေလူတွေဆိုရင်ရောကြိုက်လားပေါ့။ဒါကျမတို့ကကိုချင်းစာပေးဘူးလို့ရတယ်။တို့တဘာဝအတိုင်းပဲကျမတို့တွေနေစဉ်လှူရှားသွားလာနေ။အဲ့ဒီလူမျိုးပဲတို့လည်းနေစဉ်လှူရှားသွားလာခြင်းနဲ့အဲ့ဒီလူမျိုးကျမတို့ကတို့တဘာဝအတိုင်းထားပြီးတော့ကိုချင်းစာတရားနဲ့နေမယ်ဆိုလို့ရှိရင်32ပုံအကုန်အေးချမ်းတယ်ပေါ့
။ဘာကျမရေးဖွဲ့ချုပ် WHO ရဲ့နောက်ဆုံးရရှိထားတဲ့စာရင်းရတော့ဒီမနိုင်ငံမှာ2014ခုနှစ်ကမွေကြိုက်ခံရသူ1000ခွဲရှိပြီးတော့အဲ့ဒီကတည်ဆုံးတဲ့သူ1250ရှိတယ်လို့ပြောပါရယ်။မနိုင်ငံမှာမွေကြိုက်လို့တည်ဆုံးတဲ့နှုန်းဟာတခြားနိုင်ငံတွေထက်စာရင်ပိုများပြီးတော့အဲ့လိုများရတာကလည်းမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ညံပြမှုနဲ့မွေစိတ်ဖြစ်သေးတဲ့အလွယ်တကူအလုံးလောက်မရှိတာကြောင့်ဖြစ်တယ်လို့ပြောပါရယ်ခင်ဗျာ
အခုဆက်လက်ပြီးပတ်စင်ကန္တာကဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်ချင်ပါတယ် The Elders ခေါ်ကမ္ဘာထင်ကြခေါင်းဆောင်များဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်ဟာမြန်မာနိုင်ငံခီးစီတွင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းကြီးမဲအောင်လိုင်းပါဝင်ထိပ်ပိုင်းစစ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပေမဲ့အာဏာသိမ်းမှုကိုခုခံတော်လှန်နေတဲ့အဖွဲ့တွေကိုမတွေ့ဆုံခဲ့တဲ့အတွက် NUG အမျိုးသားညီညွတ်ရေးအစိုးရကဝေဖန်ခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တာတွေရပ်တန့်ဖို့ကြိုးပမ်းတဲ့အနေနဲ့စစ်ကောင်စီရဲ့ဖိတ်ခေါ်မှုနဲ့တွားဟောက်ခဲ့တာဖြစ်တယ်လို့ The Elders အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ Mr. Bakin မြို့ခီးစင်နဲ့ပတ်သက်လို့2018ခုနှစ်ကနေ2019ခုနှစ်ထိမြန်မာနိုင်ငံဆရာကုလသမဂ္ဂအချက်အလက်ချဖွဲ့ရေးမရှင်ဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိ SACM ခေါ်မြန်မာနိုင်ငံဆရာအထူးချန်ပေးကောင်စီရဲ့ဖွဲ့ဝင်ဖြစ်တဲ့ Chris Sidoti ရဲ့အမြင်သဘောထားကိုမတ်အင်ဂျင်နိုင်ငံ Zoom ကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်
Thank you, Mr. Sidoti, for, you know, giving your time and accepting our request to the interview.
Thank you. It's very nice to be talking to you.
What is your initial reaction to Ban Ki-moon?
ကုလသမဂ္ဂတွင်ရေးမှုချုပ်ဟောင်း Ban Ki-moon ဒီရုတ်တရက်မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ Mr. Sidoti ရဲ့အမြင်ကိုအရင်ဆုံးသိချင်ပါတယ်ရှင့်
Well, it was a surprise. It's been known for a while that Ban Ki-moon on behalf of the elders the organization of which he is deputy chair
ဒီခီးစဉ်ဖြစ်ခဲ့တာကိုကျွန်တော်အံ့ဩမိပါတယ် Ban Ki-moon ဟာသူဒုက္ခအဖြစ်တာဝန်ယူထားတဲ့ the elders ကမ္ဘာအထင်ကြီးကခေါင်းဆောင်ကြီးများအဖွဲ့ကိုစားမြန်မာနိုင်ငံကိုသွားဖို့စိတ်အားထက်သန်နေတာကြားပါပြီဒါပေမဲ့သူခီးစဉ်ကိုတက်မတော်ကလက်ခံမဲ့အရေးယောင်တော့မပြသခဲ့ပါဘူး အခုလိုရုတ်တရက်ခီးစဉ်ဖြစ်ခဲ့တာကိုအံ့ဩမိပါတယ်ကနဦးတို့မြန်ချက်ဆိုရင်တော့ခီးစဉ်ရလတ်ကိုကျွန်တော်တို့စောင့်ကြည့်နေပါတယ်မန်ကီမွန်းရဲ့ခီးစဉ်ဟာထပ်တမှုရှိလားမရှိဘူးလားဆိုတာဒီချိန်မှာပြောဖို့အလွန်ခက်ခဲပါတယ်ကျွန်တော်တို့အသေးချာမသိရသေးလို့လည်းဖြစ်ပါတယ်မစ္စတာဘန်ကီမွန်းဒါမှမဟုတ်သူ့ကိုယ်စားဒီအက်ဒက်စ်အဖွဲ့ကခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာဘန်ကီမွန်းကသူဘာပြောခဲ့တယ်လဲဆိုတာဖော်ပြထားပေမဲ့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကဘန်ကီမွန်းကိုဘာတွေပြန်ပြောခဲ့တယ်လဲဆိုတာရေးသားထားတာမတွေ့ရပါဘူးဒါကြောင့်ဘန်ကီမွန်းခီးစဉ်အောင်မြင်မှုရှိမရှိမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဆိုတဲ့သူခီးစဉ်အဓိကရည်ရွယ်ချက်အကောင့်ထဲပေါ်နိုင်မလားဆိုတာကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ်
What do you think the general mean
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကပိုပြီးတော့ဆိုးရွားလာနေတဲ့အချိန်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြီးတော့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကိုမြန်မာနိုင်ငံကိုဘာကြောင့်ဖိတ်ခေါ်တယ်လို့မြင်လဲရှင်
There are a couple of possible explanations but in the end we don't know the possible explanations are
ဖြစ်နိုင်ချက်ရှိနေပါလေဒါပေမဲ့တကယ်တမ်းဘာဖြစ်မလဲဆိုတာကျွန်တော်တို့သိမှာမဟုတ်ပါဘူးဖြစ်နိုင်ခြေရှိတဲ့အချက်တစ်ချက်ကတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အထူးကြံစည်မှုပို့ပို့များလာပြီးတော့နိုင်ငံတကာအတိုင်းအဝန်းနဲ့ထိတွေ့ဆက်ဆံဖို့လိုလားကြောင်းပြသဖို့ကြိုးပမ်းချက်တရက်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုရိုင်းအဖွဲ့ဝင်ဖြစ်နေတဲ့အာဆီယံဒေသရင်းအဖွဲ့ကိုရောတခြားဘယ်သူနဲ့မှထိတွေ့ဆက်ဆံလို့တဲ့ဆန္ဒကိုစစ်ကောင်စီကမပြသခဲ့ပါဘူး။နောက်တစ်ချက်ကလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးမှာမေလ24ရက်နေ့မှာစစ်ကောင်စီကမဖြစ်မနေအစီရင်ခံစာတင်ပြရမယ့်ကိစ္စနဲ့ပတ်သက်မှုတချို့ရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်။စစ်ကောင်စီကအစီရင်ခံစာတင်ပြရမယ့်အချိန်ကိုနောက်နှစ်အထိရွှေ့ဆိုင်းဖို့ကြိုးစားခဲ့ပေမဲ့ ICJ နိုင်ငံတကာတရားဝန်ကလက်မခံဘဲနဲ့လာမယ့်မေလ24ရက်နေ့ကိုနောက်ဆုံးထားအစီရင်ခံစာကိုတင်သွင်းရမယ်လို့အမိန့်ချမှတ်ထားပါတယ်။ဒါကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစီရင်ခံစာမှာအပြည့်အဝဆောင်တဲ့တခုခုကိုထည့်သွင်းဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒါတွေအားလုံးကထင်ကြီးတွေပါ။တကယ်တမ်းဘာကြောင့်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်မှာဘယ်လိုအကြောင်းပြချက်တွေပဲရှိရှိဘန်ကီမွန်းခီးစဉ်ဟာအကျိုးရှိလားမရှိဘူးလားဆိုတာရလတ်ထွက်လာမယ့်အပေါ်ပဲမူတည်ပြီးတော့ဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ရလတ်ဖြစ်တင်တာကတော့အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့ဆိုတဲ့ဘန်ကီမွန်းရဲ့တောင်းဆိုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အပြုသဘောနဲ့တုံ့ပြန်ဖို့လိုပါတယ်
။ So right now the Myanmar hunter
မြန်မာနိုင်ငံမှာကစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အာရုံစိုက်နေတယ်တဖက်မှာလည်းဒီ NUG အမျိုးသားညီညွတ်ရေးအစိုးရလိုဆရာနာသိမ့်မှုကိုခုခံတော်လှန်နေတဲ့အဖွဲ့တွေကလည်းရွေးကောက်ပွဲကိုတရားမဝင်ဘူးလို့သတ်မှတ်ထားပါတယ်။အဲဒီတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေအရဆိုရင်အားလုံးလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်နိုင်ခြေအပေါ်မှာ Mr. Sirudi ဘယ်လိုမြင်ပါလဲရှင
်။ Legitimate elections under the junta are absolutely impossible.There are no conceivable
တရားဝင်ရွေးကောက်ပွဲဆိုတာလုံးဝမရှိပါဘူးစစ်ကောင်စီလက်ထက်မှာလွတ်လပ်တရားမျှတပြီးတော့အများလက်ခံနိုင်တဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိပါဘူးဒါကအတော်လေးကိုရှင်းပါတယ်ဒါကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတာကိုစစ်ကောင်စီဘက်ကရက်ဆိုင်ထားခဲ့ပါတယ်အရင်ကဒီနှစ်ဩဂုတ်လမှာရွေးကောက်ပွဲကျင်းပဖို့ပြောခဲ့ပါတယ်နောက်တော့ဖေဖော်ဝါရီလမှာအရေးပေါ်အခြေအနေကြေညာခဲ့တဲ့အတွက်နိုင်ငံတော်ရေးပေါ်အခြေအနေမှာရွေးကောက်ပွဲကိုကျင်းပလို့မဖြစ်နိုင်တော့ပါဘူးအဲ့လိုအရေးပေါ်အခြေအနေတက်တန်းတိုးတဲ့အချိန်တုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်းကုန်းပြောခဲ့တာရှိပါတယ်စစ်ကောင်စီဟာတိုင်းပြည်ရဲ့ထဝက်အောက်လောက်ကိုပဲထိန်းချုပ်ထားနိုင်တဲ့အတွက်နိုင်ငံတစ်ဝက်ကျော်မှာရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ခံခဲ့ပါတယ်ဒါကြောင့်လက်ရှိအခြေအနေအရရွေးကောက်ပွဲကျင်းပဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးစစ်တပ်ကရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေအတိုင်းအတာတစ်ခုထိဆက်လုပ်နေပေမဲ့ဒီနှစ်အတွင်းမှာရွေးကောက်ပွဲကျင်းပဖို့ဆိုတဲ့အခြေအနေဖြစ်လာမယ်လို့တော့ကျွန်တော်မမြင်ပါဘူးနောက်လာမယ့်နှစ်မှာစစ်တပ်ကရွေးကောက်ပွဲကျင်းပဖို့ဆက်ပြီးကြိုးပမ်းသွားမှာဖြစ်ပေမဲ့လွတ်လပ်တရားမျှတပြီးတော့နိုင်ငံကလက်ခံမဲ့ရွေးကောက်ပွဲဆိုတာကတော့ဖြစ်လာဖို့မရှိပါဘူ
း At the same time you know the Myanmar hunter has characterized
အရသားတွေကိုမကြသေးခင်ကတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီကထုတ်ပြန်ချက်မှာအတိုက်ခံတွေကိုအကြမ်းဖက်သမားတွေလို့ဆွဆွဲဖော်ပြထားပါတယ်ဆိုတော့ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့တွေ့ဆုံဆွေးနွေးရေးကမျှော်လင့်ချက်ရှိတယ်လို့မြင်ပါလားရှင်
Well, on the question of terrorism, the Special Advisory Council for Myanmar, of which I'm a member, said a year or a year and a half ago.
အကြမ်းဖက်ဝါဒနဲ့ပတ်သက်တဲ့မေးခွန်းကိုဖိအောင်မယ်ဆိုရင်ကျွန်တော်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီအနေနဲ့လွန်ခဲ့တဲ့တစ်နှစ်ဒါမှမဟုတ်တစ်နှစ်ခွဲလောက်ကအခိုင်အမာပြောခဲ့တာရှိပါတယ်။အဲဒါကမြန်မာနိုင်ငံမှာတကယ်အကြမ်းဖက်သမားတွေဟာစစ်တပ်ပဲဖြစ်တယ်စစ်တပ်ကိုယ်တိုင်ပဲဖြစ်တယ်ဆိုတဲ့အချက်ပါ
နိုင်ငံတကာကလက်ခံထားတဲ့ကျန်းဖက်ဝါဒရဲ့အထိပယ်ဖွင့်ဆိုချက်ထဲမှာမြန်မာစစ်တပ်ရဲ့အပြုအမူတွေဟာလုံးဝကိုအကျုံးဝင်နေပါတယ်။အဲ့ဒီတော့မြန်မာနိုင်ငံမှာအကျန်းဖက်မှုတွေရှိပါတယ်။ကျန်းဖက်သမားတွေလည်းရှိတယ်။အကျန်းဖက်ဝါဒနဲ့ပတ်သက်ရင်တပ်မတော်မှာတာဝန်ရှိပြီးတော့အကျန်းဖက်သမားတွေဟာဆိုရင်လည်းတပ်မတော်ကိုယ်တိုင်ပဲဖြစ်ပါတယ်။တနည်းမဟုတ်တနည်းဒါမှမဟုတ်တစ်ချိန်ချိန်မှာဆွေးနွေးမှုတွေလုပ်ဖို့လိုအပ်လာမှာပါ။တွေ့ဆုံဆွေးနွေးရေးတွေမလုပ်ခင်မှာကျန်းဖက်မှုတွေကိုရပ်တန့်ဖို့လိုအပ်တယ်လို့NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ရှင်းရှင်းလင်းလင်းပြောထားပါတယ်စစ်တပ်ကရွာတွေကိုရဲရဲဆက်ဆက်ဘုံခွဲတိုက်ခိုက်အပြစ်မဲ့ရဲသားတွေကိုပြစ်မှတ်ထားပြီးတော့ကလေးတွေအမျိုးသမီးနဲ့အမျိုးသားတွေကိုတတ်နေတော့ဘလို့တွစ်ဆုံဆွေးနွေးမှုတွေဖြစ်လာနိုင်မလဲမေးခွန်းထုတ်ချင်ပါတယ်ရုပ်ောက်ပွဲတွေလောက်ရပါမယ်ဆွေးနွေးမှုတွေလည်းလောက်ရပါမယ်ဒါပေမဲ့ရုပ်ောက်ပွဲတွေဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမရှိနိုင်ငံတကာကစောင့်ကြည့်လေ့လာနိုင်တဲ့အခင်းချင်းအောက်မှာပဲကျင်းပမှာပါမြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုတွေရပ်တန့်မှသာဆွေးနွေးပွဲတွေကိုပြုလုပ်နိုင်မှာဖြစ်တယ်ဆိုတာလည်းရှင်းနေပါတယ်
။ We have the ASEAN's 5-point consensus and the UN Security Council.
မြန်မာနိုင်ငံကဒီဆရာနာတိမ်းမှုကိုရပ်တန့်ဖို့အာဆီယံပုံသဘောတူညီချက်၅ရက်နဲ့တခါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေရှိပါတယ်။ဒါပေမဲ့လည်းဒီအချက်တွေကိုစစ်ကောင်စီကနေပြီးတော့လိုက်နာအကောင့်ထဲပေါ်တာမတွေ့ရပါဘူး။နောက်ပြီးတော့ဒီ Mr. Sirodi တို့အဖွဲ့ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးစစ်ကောင်စီပေါ်ကိုဒီထိရောက်တဲ့ဖိအားပေးမှုတွေလှုပ်ဆောင်မှုပေါ့နော်တောင်းဆိုထားတာလည်းတွေ့ရပါတယ်စစ်ကောင်စီကဒီအရက်သားတွေပေါ်ပစ်မှတ်ထားပြီးတော့လေချောင်းကနေအင်အားသုံးတိုက်ခိုက်တာတွေကိုတားဆီးဖို့အတွက်NUG ကတော့ပေါ့နော်သူတို့ကဒီလေရင်ပြည့်လက်နက်တွေနောက်အချက်ပေးစနစ်တွေကိုပံ့ပိုးပေးဖို့ဆိုပြီးတော့လေနိုင်ငံတကာကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ကပံ့ပိုးပေးနိုင်မယ်လို့ထင်ပါလားရှင
် The international community has been very slow to provide support for the democratic movement in Myanmar beyond rhetoric beyond words
နိုင်ငံတကာအတိုင်းအဝန်းနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးလှုပ်ရှားမှုအတွက်ပံ့ပိုးကူညီဖို့အလွန်နှေးကွေးနေပုံကိုနှိုင်းယှဉ်ပြောစရာစကားဝေါ်ဝါဒတောင်မရှိတော့ပါဘူးအခြေအနေကတကယ့်ကိုကြေကွဲဝယ်ကောင်းပါတယ် NUG အနေနဲ့အခုခံတော်လှန်ရေးအတွက်လက်နက်တွေကိုတောင်းဆိုထားပါတယ်အခုချိန်မှာဒီတောင်းဆိုချက်နဲ့ပတ်သက်လို့အခြားနိုင်ငံတွေကတုံ့ပြန်လာမဲ့အလားအလာကျွန်တော်မတွေ့ရသေးပါဘူးဒါပေမဲ့နိုင်ငံတကာစနစ်အရလက်နက်တွေထောက်ပံ့စရာမလိုဘဲနဲ့အခြားလုတ်ပေးနိုင်စရာတွေအများကြီးရှိပါတယ်။ကုလသမဂ္ဂကိုယ်တိုင်ရောအာဆီယံကိုယ်တိုင်ပါမြန်မာနိုင်ငံရဲ့အခြေအနေကိုဖြေရှင်းဖို့သူတို့ရဲ့ဂရုကုဋ်တွေကိုအထင်အရှားပြက်ကွက်နေကြတာပါ။ဟုတ်ပါတယ်။အာဆီယံဘုံသဘောတူညီချက်အချက်5ချက်ရှိတယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှမြန်မာအရေးဆုံးဖြတ်ချက်ချနိုင်ခဲ့တာလည်းရှိပါတယ်။ဒါတွေဟာအဖွဲ့နှစ်ခုလုံးရဲ့အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေပါ။ဒါပေမဲ့ဒီအဖွဲ့နှစ်ခုလုံးကသူတို့ချမှတ်ထားတဲ့အချက်တွေကိုကောင်တယ်ဖော်ဖို့ပြက်ကွက်ခဲ့ပါတယ်။အာဆီယံရဲ့ကုလသမဂ္ဂဟာမြန်မာအရေးမှာထိရောက်မှုမရှိဘူးဆိုတာကိုပြနေတဲ့အချက်ကဆိုရင်ပိုကောင်းပါလေ။နိုင်ငံတကာအဖွဲ့အစည်းနှစ်ခုရဲ့ဂုဏ်သိက္ခာဟာမြန်မာနိုင်ငံနဲ့ဆက်ဆက်နေတာပါ။လက်နက်တွေပံ့ပိုးစရာမလိုဘဲနဲ့မြန်မာဒီမိုကရေစီရေလှရှားမှုအတွက်လှုပ်ပေးနိုင်တာတွေအများကြီးရှိနေပေမဲ့ဒီနေ့အချိန်အထိကုလသမဂ္ဂအာဆီယံနဲ့အခြားနိုင်ငံတွေဟာဒါတွေလှုပ်ဖို့ပြင်ဆင်ထားတာမရှိပါဘူး။
You already said that the international community from the
အထူးသဖြင့်ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုတုံ့ပြန်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုကအရန်နှေးကွေးနေတယ်လို့လည်း Mr. Sirodi ကဆွဆွာပြောသွားပါတယ်။ဒါဆိုလို့ရှိရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုပ်တဲ့အချက်တွေကဘာတွေပါလဲရှင
်။ Our recommendation from the Special Advisory Council for Myanmar is the same today as it was 2 years ago when we were established 3 steps
မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီရဲ့ကြံပြုချက်ဟာလွန်ခဲ့တဲ့2နှစ်လောက်ကစတင်ဖွဲ့စည်းခဲ့တဲ့တုန်းကဖော်ပြခဲ့တဲ့အချက်တွေအတိုင်းပါပဲအဆင့်3ဆင့်ဆောင်ရွက်ဖို့အရေးကြီးပါတယ်စစ်တပ်ကိုထောက်ပံ့ဖြစ်စေတဲ့လက်ရုံးတွေကိုဖြတ်တောက်ပါလိမ့်မယ်စစ်တပ်အတွက်ဝင်ငွေဖြစ်စေတဲ့ဘဏ္ဍာငွေလမ်းကြောင်းအားလုံးကိုဖြတ်တောက်ပါလိမ့်မယ်နောက်ဆုံးအဆင့်ကတော့စစ်ကောင်းဆောင်တွေအတွက်ပေးထားတဲ့ပြတံကင်းလို့ခွင့်တွေကိုရုပ်သိမ်းပြီးတော့အပြစ်ပေးအရေးယူရမှာဖြစ်ပါတယ်
။ Thank you so much Chris for giving your time and being with us here.
Thank you and thank you for the opportunity of expressing these views.
ဒါတော့မိုင်းဂျင်းနိုင်မင်းများတင်ပြပြရပါ။ SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီအဖွဲ့ဝင် Chris Sidoti ရဲ့အမြင်ဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ ခလုတ်တစ်ချက်နှိပ်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဧပြီလ30ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးကမ္ဘာမီဒီယာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စတင်ပါတယ်အာဆီယံဘုံဘောတူညီချက်မှာရောကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖော်ပြထားပြီးမဲ့စစ်ကောင်စီဘက်ကတော့လေကြောင်းသုံးဘုံကျဲတိုက်ခိုက်တာတွေပို့ပြီးလုပ်နေပါတယ်ဒီအချိန်မှာမြန်မာအရေးပဋိပက္ခဖြည့်ရှင်မှုအာဆီယံအဖွဲ့တစ်ဖွဲ့တည်းနဲ့မလုံမလောက်ဖဲနိုင်ငံအားလုံးဥဆောင်ပါဝင်ဖြည့်ရှင်မှုလိုအပ်ပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းပါးရှင်ပြည်သွင်းနိုင်တဲ့အတူမှအလိမ်မာကတင်ဆက်ပေးထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာရေးဥဆောင်ဖြည့်ရှင်းဖို့အာဆီယံအတွက်အချိန်နှဲနေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကုလအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာကြိုတင်ကြေညာထားခြင်းမရှိဘဲ AB23 ရင်းနေကနေပြည်တော်ကိုရောက်ရှိလာတယ်လို့သတင်းတွေမှာတွေ့ရပါတယ်မစ္စတာဘန်ကီမွန်ဟာ The Elders ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအနေနဲ့လာရောက်ခဲ့တာဖြစ်ပြီးစစ်ကောင်စီဥက္ကဋ္ဌစစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တဲ့အပြင်တမရဟောင်းဦးသိန်းစိန်နဲ့လည်းတွေ့ဆုံခဲ့ကြောင်းသိရပါဗျ။မစ္စတာဘန်ကီမွန်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့တွေ့ဆုံခွင့်မရခဲ့ဘူးလို့သတင်းတွေကဆိုပါဗျ။ AB21 ရဲ့နေ့ကလည်းထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒွန်ပရာမတ်ဝီနိုင်ဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တာတွေ့ရပါဗျ။ထိုင်းနိုင်ငံဟာမြန်မာရေးTrack 1.5 dialogue ဆွေးနွေးပွဲတစ်ခုကိုဘန်ကောက်မှာမတ်လအတွင်းကဥဆောင်ပြုလုပ်ခဲ့တာတွေ့ရပါတယ်။ Track 1.5 dialogue ဆိုတာကတော့တန်တမာအသုံးနှုန်းတစ်ခုဖြစ်ပြီးအစိုးရကိုစားပြုသူတွေရောအစိုးရကိုစားပြုမဟုတ်သူတွေပါအတူတကွပါဝင်ကြတဲ့ဆွေးနွေးပွဲမျိုးဖြစ်ပါတယ်။မြန်မာရေးဒုတိယအကြိမ် Track 1.5 dialogue ဆွေးနွေးပွဲကိုတော့ AB25 ရက်နေ့ကနေ28ရက်နေ့အထိအိန္ဒိယနိုင်ငံ New Delhi မြို့မှာထပ်မံပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲတွေကိုမြန်မာအင်းဒီချင်းနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယတရုတ်ထိုင်းလာအိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဂျပန်အင်ဒိုနီးရှားဗီယက်နမ်နဲ့မြန်မာအရေးကျွမ်းကျင်သူတွေပညာရှင်တွေတက်ရောက်ခဲ့ကြတယ်လို့သိရပါတယ်
။ဘန်ကီမွန်ရဲ့မြန်မာနိုင်ငံခီးစဉ်နောက်မြန်မာအရေး Track 1.1 ဆွေးနွေးပွဲတွေဟာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေအများဆုံးရပ်ဆိုင်းရေးငြိမ်းချမ်းရေးနဲ့ပြည်ပခါတွေကိုတွဲဆုံဆွေးနွေးရေးအပြည့်ရှာရေးစီကိုဦးတည်ကြိုးပမ်းနေကြတာပါ။အလားတူပါပဲအာဆီယံအလဲကြားဥက္ကဋ္ဌအင်ဒိုနီးရှားကလည်းမြန်မာအရေးကိုချဉ်းကပ်မှု၃ဆင့်နဲ့လှုံ့ဆော်မယ်လို့ထုတ်ဖော်ကြေညာလာတဲ့အကြောင်းမြန်မာနိုင်ငံတည်ထောင်ဌာနရဲ့ March 21ရက်နေ့ကဖော်ပြတဲ့အတန်တိတ်တန်တမန်ရေးနဲ့အာဆီယံရဲ့လမ်းဆုံနေတော်မြန်မာအရေးဆောင်မှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီအဆင့်၃ဆင့်ကတော့အားလုံးပါဝင်တဲ့နိုင်ငံအဆင့်တွဲဆုံဆွေးနွေးပွဲ Inclusive National Dialogue ဖြစ်မြောက်ရေးအတွက်ပံ့ပိုးကူညီနိုင်ဖို့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံမှုပြုလုပ်ပါမယ်။အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးအတွက်အထောက်အကူပြုတဲ့အခြေအနေနှစ်ရပ်ကိုတိစောက်သွားပါမယ်။မြန်မာအရေးစိုးရိမ်မှုရှိတဲ့အိန္ဒိယနိုင်ငံတွေ၊ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တခြားနိုင်ငံများရဲ့အကူအညီများနဲ့အာဆီယံရဲ့ကြိုးပမ်းမှုတို့ကိုပေါင်းစပ်သွားမယ်လို့ဖော်ပြထားတာတွေ့ရပါတယ်
။အတန်တိတ်တန်တမန်ဆက်ဆံရေး၊ Quiet Diplomacy ကိုကျင့်သုံးပြီးမြန်မာအရေးဖြည့်ရှင်းဖို့ကြိုးစားနေတဲ့အင်ဒိုနီးရှားဟာသက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံသွားမယ်လို့တရားဝင်ပြောကြားထားပါတယ်။ဒါ့ပြင်မဲ့ NUG, CRPH, NUCC, တိုင်းဒေသနဲ့ကန်အင်အားစု EAO တွေနဲ့ဘယ်အဆင့်ဘယ်တိုင်းတာထိဆက်သွယ်ဆောင်ရွက်နေတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ရှုတ်ဝဲထားတာတွေ့ရပါတယ်။ကုလသမဂ္ဂ၊ American, ဥရောပသမဂ္ဂ၊တရုတ်အပါအဝင်နိုင်ငံတကာကလည်းမြန်မာရေးအာဆီယံဘုံသဘောတူညီချက်900ကိုထောက်ခံကြပြီးမြန်မာအရေးဖြည့်ရှင်းဖို့အာဆီယံကိုရှေ့တန်းတင်ထားတာတွေ့ရပါတယ်။ဒါ့ပြင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တဲ့ ASEAN ဘုံသဘောတူညီချက်တွေကိုနှစ်နှစ်ကျော်ကြာတဲ့အထိတိုးတက်အောင်ထိရောက်အောင်ဆောင်ရွက်နိုင်ခဲ့တာမတွေ့ရပါဘူး။ဒါကြောင့်လဲချူလာလောင်ကွန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခတီတီနန်ပေါင်စုဒီယက်ကအာဆီယံအနေနဲ့မြန်မာအကြက်တဲကိုဖြည့်ရှင်းဖို့ဖိအားပေးခံနေရတယ်။ဒါပေမဲ့အာဆီယံမှာမြန်မာအရေးဖြည့်ရှင်းနိုင်တဲ့စွမ်းရည်လုံးဝမရှိပါဘူးလို့နီကီအေရှားကိုပြောကြားခဲ့တာဖြစ်ပါတယ
်။ဘလို့ပဲဖြစ်ဖြစ်အာဆီယံနဲ့နိုင်ငံတကာအတိုင်အဝန်ဟာမြန်မာအရေးဖြည့်ရှင်းဖို့အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးစီဦးတည်နေတယ်ဆိုတာကတော့ထင်ရှားပါတယ်။အခုတော့တွဲဆုံဆွေးနွေးရေးသဘောထားတွေအပေါ်တော်လိုင်းရေးအင်အားစုတွေဖြစ်ကြတဲ့ NUG, CRPH, NUCC နဲ့ EAO တွေဘလို့တုံ့ပြန်ကြပါမလဲ။ဒါဟာတော်လိုင်းရေးအင်အားစုတွေအတွက်စိန်ခေါ်မှုဖြစ်လာနိုင်ပါတယ်။ဒီအတွက်သဘောထားတရက်မူဝါဒတစ်ခုပြင်ဆင်ထားဖို့လိုမယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုပါတယ်။အာဆီယံနဲ့နိုင်ငံတကာကဆောင်ပေးလာတဲ့ဆွေးနွေးရေးနဲ့ပတ်သက်ပြီးနိုင်ငံရေးစောင့်မရှိတူကတော့အခုလိုပြောပါတယ်။
နော်နိုင်ငံတကာအနေနဲ့မြန်မာအရေးမှာလက်တွေ့ကျထိရောက်တဲ့တွေးဆုံဆွေးနွေးရေးတကယ်ဖြစ်စေချင်တယ်ဆိုရင်နော်စကားစလုံးမဲ့ရွေးကောက်ပွဲအပေါ်အခြေခံဖြည့်ရှင်းတာကိုလက်မခံဘူးဆိုတာရှင်းရှင်းလင်းလင်းဖော်ပြဖို့လိုတယ်တွေးဆုံဆွေးနွေးပွဲဥတီချက်က Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ရမယ်ဆိုတာခိုင်ခိုင်မာမာဖော်ပြဖို့လိုတယ်ဒါမှပဲကျွန်တော်တို့ကဗမာအရေးကိုတကယ်လက်တွေ့ကျဖြည့်ရှင်းနိုင်တဲ့ဆွေးနွေးပွဲမျိုးဖြစ်နိုင်မယ်။အဲ့လိုမှမဟုတ်ရင်တော့တွေးဆုံဆွေးနွေးရေးဒီအတိတ်ပဲရှိရဲ့တွေးဆုံဆွေးနွေးပွဲဘယ်လိုမှမဖြစ်နိုင်ဘူ
း။အာဆီယံဘုံသဘောတူညီချက်9ရပ်မှရောကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 မှာပါမြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖော်ပြထားပါတယ်။ဒါ့ပေမဲ့ဗစီကြီးဖြစ်ရလို့လူစုလိုက်ပြုံလိုက်တေဆုံးစီခဲ့တဲ့လီချောင်းကဘုံကျဲတိုက်ခိုက်မှုကိုစစ်ကောင်စီကထပ်မံကျူးလွန်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေမှာတွေ့ဆုံဆွေးနွေးရေးဆိုတာအလုပ်ဖြစ်နိုင်ပါမလား။ဒါဆိုရင်ဘယ်လိုနီးလမ်းတွေနဲ့အပြေရှာကြမလဲ။ SACM လို့ခေါ်တဲ့ကုလသမဂ္ဂမှာအဆင့်မြင့်တာဝန်များထမ်းဆောင်ခဲ့ဘူးတဲ့ဝါရင်ဥပဒေပညာရှင်တွေနဲ့အဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကတော့မတ်လ14ရက်နေ့မှာ The Jakarta Post သတင်းစာကြီးမှာအာဆီယံအတွက်အချိန်သိပ်မကြံတော့ဘူး။အချိန်နှဲနေပြီဆိုတဲ့ဆောင်းပါးတစ်ပုတ်ရေးပြီးအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုသတိပေးထားပါတယ်။ဒီနှစ်ကုန်ဆုံးချိန်ထိအာဆီယံဟာမြန်မာအရေးအတွက်ခိုင်မာတဲ့တိုးတက်မှုမရရှိဘူးဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီထံကိုလွှဲပြောင်းပေးသင့်တယ်။လုံခြုံရေးကောင်စီအနေနဲ့ကုလသမဂ္ဂဗရင်းငင်အခန်းခွန်မှာပြဋ္ဌာန်းထားတဲ့လုပ်ပိုင်ခွင့်တွေကိုကျင့်သုံးကာမြန်မာပြည်သူများကိုအကာအကွယ်ပေးသင့်တယ်လို့ SACM ကတိုက်တွန်းရေးသားထားပါတယ်။ဒါကိုကြည့်ရင်မြန်မာရေးဟာအာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူး။နိုင်ငံတကာအစီအစဉ်တရလိုအပ်နေပြီဆိုတာညွှန်ပြနေပါတယ်ခမညာ
။ဦးပြည့်သိန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများကဏ္ဍတင်ဆက်ပါမယ
်။ဒီတစ်ပတ်မှာတော့ ISP မြန်မာရဲ့ကပြင်ရဝန်းကနေနှစ်ပတ်တကစာဖတ်သူတွေကိုဖြန့်ဝေနေတဲ့ Insight အင်းမေးမှာပါဝင်တဲ့မြန်မာအရေးဒေတာတွင်တုံ့ပြန်မှုချိန်ဝင်ရှာအကြောင်းအရာတွေကိုတင်ပြသွားမှာပါ။တရုတ်ထူးကိုယ်စားလှယ်တိန့်ရှီကျုံရဲ့ခရီးစဉ်နောက်ပိုင်းနေပြည်တော်မှာတန်တမန်တွေအဝင်ထွက်ခက်ဆိတ်ဆိတ်ရှိလာပါတယ်။ပြီးခဲ့တဲ့မတ်လမှာယူနိုက်တက်နဲ့ကွန်မြူနတီပါတီအတွင်းရမှုမစ္စတာ1နဲ့နေပြည်တော်ကိုလာရောက်ခဲ့ပါတယ်။ဒီခရီးစဉ်မှာစီးပွားရေးဆိုင်ရာသဘောတူစာချုပ်တချို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒါ့အပြင်ဧပြီလလယ်မှာလည်းတရုတ်ကွန်မြူနတီပါတီနိုင်ငံတကာဆက်ဆံရေးဌာနကညွှန်ကြားရေးမှူးချုပ်မစ္စတာဖန်ရှုပင်နေပြည်တော်ကိုလာခဲ့ပါသေးတယ်။လေးရတာခရီးစဉ်တွင်မှာဦးတန်းရွှေဦးသိန်းစိန်တို့နဲ့ပါတွေ့ဆုံခဲ့တယ်လို့သတင်းထွက်ခဲ့ပါတယ်ဧပြီလနောက်ပိုင်းမှာထိုင်းဒူးဝန်ကြီးချုပ်နဲ့ကုလအထွေထွေအတွင်းရေးမှူးချုပ်ဟောင်းတို့နေပြည်တော်ကိုလာရောက်ခဲ့ပါတယ်ထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဖြစ်သူမစ္စတာတွန်ပရာမူဝီနိုင်တို့နေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ခဲ့ပါတယ်။ဒါ့အပြင်မြမအရေးဆိုင်ရာထိုင်းထုတန်မစ်ပေါ်လင်းလည်းအတူပါလာပါ။နေဆက်ဖြတ်ကျော်မိခွန်ငွေညဉ့်ညံတာပူပေါင်းတိုက်ဖြတ်ရေးနဲ့နေဆက်ဒေတာတည်ငြိမ်ရေးအတွက်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ ဒါပေမဲ့ဆွေးနွေးမှုကတိတက်လဲကျယ်ပြန့်နိုင်ပါတယ်တစ်ဖက်မှာလဲကုလအထွေထွေအတွင်းရေးမှူးချုပ်ဟောင်းမစ္စတာဘန်ဂီမွန်ဟာဒီအယ်လ်တာအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအဖြစ်နေပြည်တော်ကိုရုပ်တရက်ရောက်လာပါတယ်စစ်ကောင်စီဥက္ကဋ္ဌနဲ့သာမကသမရဟောင်းဦးသိန်းစိန်နဲ့လဲတွေ့ဆုံခဲ့ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့တော့တွေ့ခွင့်မရခဲ့ပါဘူးအိန္ဒိယအစိုးရကဦးဆောင်ပြီးမြမအကြက်တဲ့ဖြည့်ရှင်ရေးအလွတ်တဘောအစည်းအဝေးတစ်ရက်ကိုဧပြီလနောက်ဆုံးပတ်ထဲမှာလုပ်ခဲ့ပါတယ်နယူးဒေလီမြို့မှာကျင်းပတဲ့ Truck 1.5 အစည်းအဝေးမှာအစိုးရနဲ့ပြည်ပပညာရှင်တွေပါဝင်ဆွေးနွေးကြပါတယ်ဒီအလွတ်တဘောအစည်းအဝေးမှာထိုင်း၊အင်ဒိုနီးရှား၊လာအို၊ကမ္ဘောဒီးယား၊အိန္ဒိယနဲ့တရုတ်ကကိုယ်တိုင်တွေတက်ရောက်ခဲ့ပါတယ်မြမအရေးအတွက်ထိုင်းအစိုးရကဦးဆောင်တဲ့ Truck 1.5 အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတောင်ကောင်းမြို့မှာလုပ်ခဲ့ပါသေးတယ်ဒီအခြေအနေတွေကိုကြည့်ရင်မြမအရေးကင်တွေရမှာတရုတ်ပါဝင်ဒေသတွင်းနိုင်ငံတွေကတုံ့ပြန်မှုချိန်ဝင်ရှာလှုပ်ပြီးလားလို့မေးရမှာပါဘလို့ပဲဖြစ်ဖြစ်မြမလူလူရဲ့အတန်ကိုနားထောင်ပြီးချိတ်ဆက်ဆောင်ရွက်နိုင်မှာအကျက်တဲကိုဖြေရှာနိုင်မှာဖြစ်ပါတယ်
မြန်မာရေးဒေတာတွင်တုံ့ပြန်မှုအကြောင်းတွေကို ISP ကတင်ပြသွားတာပါခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လို့တွေအကြံပြုလို့တွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မမဆွေတို့တို့ရှင်ကသတင်းကြေညာတာတွေကိုအရင်နှစ်သက်ပါတယ်မြမသတင်းကိုပြောတာပါဇက်သိမ်းမကောင်းတာများနေတယ်အားမရပါဘူးတဲ့နောက်ထပ်တော်ရရှင်တယောက်ကလည်းမင်္ဂလာပါ VOE သတင်းစီစဉ်တင်ဆက်ပေးနေတဲ့ VOE 102 100သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းကျန်းမာပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်နောက်ထပ်တော်ရရှင်တယောက်တော်ရရှင်လွင်ပြင်းကတော့မင်္ဂလာပါ VOE ခင်ဗျာအချိန်နဲ့တပြေးညီသတင်းမှန်တွေတင်ဆက်ပေးနေကြတဲ့ VOE ဝိုင်းတော်သူဝိုင်းတော်သားများကျန်းမာပါစေကြောင်းဥစွာပထမဆုတောင်းပေးလိုက်ပါရစေ။မြန်မာတို့ရဲ့နှစ်သစ်မင်္ဂလာအချိန်ခါမှာအနှိမ့်ထာယုံတွေမြင်ရကြရတာရေဝမှာလှန်စုသလိုပဲအရင်မဲ့ခံစားရပါတယ်။မြန်မာပြည်ရဲ့လူဖြစ်ရတဲ့ဒုက္ခကအရင်ကြီးမားပါတယ်။ဒီလိုအဖြစ်ဆိုးစနစ်ဆိုးမျိုးတွေအမြဲဆုံးခြုံငိမ့်ပါစေလို့တောင်းဆုပြုပါတယ်။ဖြူရီတင်ဆက်သမျှလည်းမလွတ်တမ်းနားဆင်ပါလေတဲ့အခုစာကိုဖတ်ပြပေးတဲ့တွေ့လဲကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအခုစာရေးတာလည်းအထူးကျေးဇူးတင်ပါတယ်နော်ဒီတော်ရရှင်ကတော့နှစ်သစ်ချင်းခါမြန်မာနိုင်ငံမှာဆိုးဆိုးဆိုးရွားဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူအဲ့အချိန်ဧပြီလ12ရက်နေ့မှာစာရေးပြောလာတာဖြစ်ပါတယ်ဟိုတနေ့က Facebook ကနေပြီးတော့ VOA အစီအစဉ်တိုင်းရိုက်နားထောင်လို့မရဘူးလို့ရေးလာတဲ့တော်ရရှင်ခင်တီတီကတော့အခုရေဒီယိုကအတန်ပြန်ကောင်းသွားပါပြီတဲ့အဖွဲ့သူအဖွဲ့သားများအားလုံးကိုစိတ်ကျမ်းမာချမ်းသာကြပါစေချစ်ခင်လေးစားပြီးတော့ကျေးဇူးတင်လျက်ပါဆိုတော့စပြန်ရေးပြီးတော့ပြောလာပါတယ်ဟုတ်ပါတယ်ကျမတို့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို Facebook ကနေပြီးတော့လည်းတပြိုင်တည်းထုတ်လွှင့်ခြင်းနဲ့ဖမ်းယူကြည့်ရှုလို့ရအောင်လို့တိုက်ရိုက်ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါပေမဲ့အဲ့ဒီအချိတ်အဆက် link ကတခါတလေဘာကြောင့်မှန်းမသိပြုတ်သွားတတ်တာပါအဲ့ဒါဆိုရင် Facebook မှာတိုက်ရိုက်ကြည့်လို့မရဖြစ်သွားပါတယ်ရှင်အဲ့လိုအချိန်မျိုးမှာအစီအစဉ်တွေတက်မလာဘူးလို့တော်ရရှင်တွေလည်းချက်ချင်းစာရေးလာကြတာအမြဲရပါတယ်နော်အဲ့လိုဖြစ်ရင်တိုက်ရိုက်ထုတ်လွှင့်မှုပြီးပြီးချင်းတစ်ခါတလေလည်းမပြီးခင်ရတဲ့အခါကျွန်တော်တို့ Facebook မှာပြန်ပြီးတင်ပေးပါရင်အဲ့တော့မှမဆောင်ကျင်ဘူးဆိုရင်နောက်ထပ်နီလန်းမျိုးစုံနဲ့ကြည့်ရှုလို့ရပါရင်နော်တော်တော်များများတော့တည်ပြီးဖြစ်မှာပါကျွန်မကမတည်သေးတဲ့သူတွေအတွက်လည်းတစ်ခါလောက်ထပ်ပြီးတော့အခုတည်သွားအောင်ထပ်ပြီးပြောပြချင်ပါတယ် VOE စီစဉ်တွေကိုမူရင်းဆိုရင်ကျွန်တော်တို့ကဂျိုးရုဆလောင်ကနေထုတ်လွှင့်ပေးတာပါအဲ့တော့ရေဒီယိုရုပ်မြင်သံကြားတို့ကလည်းဖမ်းယူရတာပါအခုနောက်ပိုင်းမှာတော့တယ်လီဖုန်းတွေလည်းခေတ်စားလာပြီးတော့တယ်လီဖုန်းကနေပြီးအသုံးပြုနားဆင်ကြည့်ရှုသူတွေကတော့ Facebook အဲ့ Facebook မှာမတက်တဲ့အခါတွေဆိုရင်တော့ကျမတို့ YouTube မှာလည်းတင်ပေးတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ထုတ်လွှင့်မှုတွေရောနောက်ပြီးတော့ထုတ်လွှင့်ပေးတာတွေကို YouTube မှာပြန်ကြည့်လို့ရပါရဲ့နော်
number jama ro ye voa application a ra ga telephone ma download lo cha tha ya de application ma voa application ga ni pyo le dai yai na sin chi shu lo ya ba de number podcast Spotify tuning ဒီလိုနေရာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။အခုတို့ကျမတို့ဒီ social media network နောက်တစ်ခုကနေပြီးတော့လည်းတင်ပေးနိုင်အောင်စီစဉ်နေပါတယ်ရှင်။အဲ့တော့တတိယအဆင်မပြေဘူးဆိုရင်နောက်တနေ့ကဆန်းကြည့်ပါလို့အကြံပြုချင်ပါတယ်နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်ဆိုကိုဆိုရဲသွားရှင်ခိတ္တ UK ကပါသူရေးလာတဲ့စာလေးကိုဖော်ပြပေးခြင်းပါတယ်ပထမဆုံးကျွန်မဒီသွားရှင်ကိုစာပြန်လာနောက်ကြတဲ့အတွက်ခွင့်လွတ်ပါလို့ပြောခြင်းပါတယ်နော
်ဘဝမှာပထမဆုံး VOA ကိုစာရေးဘူးခြင်းပါပဲ VOA ရဲ့ပရိသတ်ဖြစ်လာပုံကတော့ငငယ်တုန်းကအဖေကအိမ်မှာသူရေဒီယိုနားထောင်ရင်အထူးသဖြင့် BBC VOA အချင်းဆိုရင်အားလုံးအတန်တိတ်ငြိမ်နေရတာကစတာပါပဲဗျာရေဒီယိုလိုင်းဖမ်းတဲ့အချိန်ရဲ့ဖမ်းလို့ရလာတဲ့မကြားတစ်ချက်ကြားတစ်ချက်ရေဒီယိုတန်ကိုနားထောင်ရတာဒီစာရေးနေရင်အဲ့ဒီအချိန်တွေကိုပြန်ရောက်သွားတယ်လို့ပါပဲအဖေကတော့ဒီကနေ့အထိရေဒီယိုနားထောင်နေစေပါအဲ့ဒီတော့ VOA ဓာတ်ရိုက်လွှင့်တဲ့အချိန်ဆိုအစဉ်သင့်နားထောင်ကြလာတယ်အကျင့်အော်တိုရလာတယ်အကြိုက်ဆုံးအစီအစဉ်ကတော့ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားဥကျော်ဇန်သားရဲ့ဆက်သွယ်မင်းမြန်ကန်းအစီအစဉ်နဲ့မအေးတနာကျော်ရဲ့တက်တရောင်တည်င်းလွာအစီအစဉ်လေးပါပဲကျွန်တော်သိကျင်တာလေးတစ်ခုကအမျိုးသမီးကန္နာရဲ့နောက်ခံတေးသချင်းပါအစူရောနာမည်နဲ့တချင်းကောင်းစဉ်လေးပြောပြပေးပါနော် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးစိတ်လက်ပေါ်ပါတဲ့နေ့လေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုစုကိုကြီးဒီစာကိုခုမှပြန်ပေးဖြစ်တာစိတ်မကောင်းပါဘူးကျွန်မအီးမေးလ်လည်းပြန်ပို့ထားပါတယ်ကျွန်မခွင့်ရရှိခီးထွက်နေခြင်းဖြစ်တော့ဒီစာကလွတ်သွားပြီးတော့အခုစာအဟောင်းတွေကိုပြန်ဖတ်ရင်းနဲ့မှမပြန်ဖြစ်သေးတဲ့မဖော်ပြဖြစ်သေးတဲ့အကြောင်းအရာတွေကိုတွေးလို့ပါအခုလည်းကျွန်မကိုစုကိုစာထဲမှာမေးထားတဲ့အကြောင်းအရာလေးကိုပြန်ပြီးပြောချင်ပါတယ်တခြားသူတွေလည်းဒီတချင်းတန်လေးနဲ့ပတ်သက်ပြီးတော့မေးမိနေလို့ဒီကြားထဲမှာကျွန်မပြန်ကြားပေးထားတာရှိပါတယ်နောက်ထပ်သောရရှင်နေထက်မင်းနဲ့ချိန်နဲ့နဲ့ကြာရင်ကျွန်မတစ်ခါပြန်ပြီးဖြေတတ်ပါတယ်ဒါကြောင့်မလို့ကိုစုကိုကျွန်မအခုဖြေမဲ့အဖြေကိုလည်းကြားပြီးရင်ကြားပြီးမှာပါနော်ကိုစုကိုမေးလာတဲ့တချင်းအကြောင်းအရာအပြည့်စုံကတချင်းနာမည်က The Power of Me ဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်သူတို့တည်တံ့ဖန်တီးတဲ့တခြင်းဖြစ်တဲ့အတွက်ကြောင့်မလို့အပြစ်မှရှာပြီးတော့နားထောင်လို့မရနိုင်ပါဘူးနော်။ဘေးကင်းရွှင်လန်းပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိကြပါ။အဲ့ထက်ကစာတစောင်ကတော့အကောင့်ကိုမဖော်ပြဖို့ဥစွာတောင်းဆိုလိုက်ပါတဲ့။တမာမကြီးကအညာသားလေးပါဗျာလို့ပြောပြီးတော့လိုင်းရတော့အပြေးလွှာစာရေးလိုက်ပါတဲ့
။ VOA ကိုနားထောင်လာတာဆယ်စုနှစ်နှစ်ခုလောက်ရှိပါပြီခင်ဗျ။ပထမဆုံးစာရေးခြင်းဖြစ်ပါတယ်။အင်တာနက်လိုင်းအဖြတ်ခံရတဲ့ဒေသကမှလိုင်းမိတဲ့နေရာရောက်တော့အမိရစာရေးလိုက်တာပါ။ VOA ဝိုင်းတော်သားအားလုံးမင်္ဂလာပါခင်ဗျ။ကျွန်တော်ပြောချင်တာလေးကို VOA ကနေနိုင်ငံတကာသိအောင်ပြောပြပေးစီခြင်းပါတယ်နိုင်ငံတကာကလူခွင့်ရကိုလက်ကင်ထားအော်နေကြပေမဲ့ကျွန်တော်တို့မြန်မာနိုင်ငံကစစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံကိုတော့လူခွင့်ရဟာမတရားအကျင့်ခံနေရပါတယ် UN နဲ့လူမျိုးရေးကောင်စီကလည်း statement ထုတ်ရုံကလွဲပြီးဘာ action မှမပါတာတော်တော်ရင်နာရပါတယ်ဗျအားလုံးဟာဘသူတည်တည်ငတိမိုင်းပြီးရောတွေကြီးပါပဲအပြစ်မဲ့ပြည်သူတွေအများပြားသိကြခဲ့ရတဲ့ပစီကြီးချေးရွာရဲ့ဖြစ်ရမျိုးနောက်တစ်ခါမမြင်ချင်မကြားချင်တော့ပါဘူးမြန်မာပြည်သူတွေရဲ့ဘဝကိုစာနာနားလည်ပေးဖို့ UN နဲ့ UNSC ကိုလေးလေးနက်နက်တောင်းဆိုပါတယ်ကျွန်တော်စာလေးကိုလည်းမပြတ်မခွဲဖော်ပြပေးဖို့လေးလေးနက်နက်တောင်းဆိုပါတယ်ဗျ
နိုင်ငံတကာအဖွဲ့အစည်းကြီးတွေအနေနဲ့ရှုံချယုံနောက်ပြီးတော့ကြီးညာချက်ထုတ်ယုံရလွယ်လို့ဘာမှထိထိရောက်ရောက်လုံးမပေးနိုင်တဲ့အတွက်ကြောင့်မလို့တော်ရရှင်နေစိတ်ပြက်လက်ပြက်တချို့လည်းအားမလို့အားများနဲ့ရေးလာတဲ့စာတွေကတော့နေ့စဉ်လိုရရှိပါတယ်နော်အခုလေဒီသောရရှင်ကကုလသမဂ္ဂနဲ့ကုလလုံခြုံရေးကောင်စီအနေနဲ့မြန်မာပြည်သူတွေဘဝကိုစာနာနားလည်ပြီးတော့တခုခုလုပ်ပေးပါလို့ပြောလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာနေရက်ချင်ပါရင်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင
်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအထွေထွေနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ ကိုပိုင်းချင်းမြင်ယူစားချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bammis news ဆိုရဲ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ပရိသတ်ရဲ့ပေးစာတွေကိုမဧသနာကျော်ကပြန်ချပေးခဲ့တာပါ။အခုဆက်လက်ပြီးကမ္ဘာတော်ကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပေရုနိုင်ငံတဝန်းကနတ်ဆရာတွေစုစည်းပြီးကဘာမြေအတွက်စူတောင်းပေးခဲ့ကြပါတယ်။နာမည်ကျော်ဘာဘီအယုတ်တွေမှာလူမျိုးစုံပို့ပြီးပါဝင်စေလိုတဲ့ရွယ်ချက်နဲ့ Down syndrome လို့ခေါ်တဲ့မွေးရပါမျိုးဗီဇချိုးရင်းတဲ့ရောဂါရှိတဲ့မျက်နာတွင်ပြင်တဲ့ဘာဘီအယုတ်တွေကို Metal Company ကမိတ်ဆက်လိုက်ပါတယ်။ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မတ်ခင်ဖြူသေးတို့ကတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့သတင်းဘက်ကပေရုနိုင်ငံတဝန်းကနတ်ဆရာတွေစုစည်းပြီးကမ္ဘာမြေအတွက်ဆူတောင်းပေးခဲ့ကြပါတယ်။ဧပြီလ22ရက်နေ့မှာကြာရောက်တဲ့ဤကမ္ဘာနေ့အထိမ်းအမှတ်အတွက်ဆူတောင်းပေးခဲ့ကြတာပါ။ဆေးရွက်ကြီးတွေနဲ့ပြုလုပ်ဖန်တီးထားတဲ့ကမ္ဘာလုံးပုံစံဆက်ကူအလုံးကြီးပတ်လည်မှာကာခုံကြတာဆူတောင်းတာတွေကိုလုပ်ခဲ့ကြတာပါ။ရိုးရာအပင်တွေအစားအသောက်တွေနဲ့လည်းကမ္ဘာလုံးကြီးကိုပတ်ဖြတ်ပူဇော်တာတွေလုပ်ခဲ့ပါတယ်။အခုလိုရိုးရာဆူတောင်းပွဲဟာပေရုနိုင်ငံကမူရင်းဌာနတိုင်းသားရည်ကြီးမှုကနေဆင့်သက်လာတာဖြစ်ပြီးကမ္ဘာမြေကြီးကိုကျေးဇူးတင်တာနဲ့ကမ္ဘာမြေကြီးအကြောင်းသတိပြုမိလာစေဖို့ရည်ရွယ်တာလို့လဲဒီပွဲကိုဦးစီးချင်ပါခဲ့တဲ့ပီရူးနိုင်ငံကယောဂါကူပီတဲ့နတ်ဆရာများအဖွဲ့ဥက္ကဋ္ဌကပြောပါတယ်။ဧပြီလ22ရက်မြေကမ္ဘာနေ့အထိမ်းအမှတ်အခမ်းအနားတွေကိုတော့ကမ္ဘာနဲ့တဝဲချင်ပါခဲ့ကြတာပါရှင
်။နမေကျော်ဘာဘီအယုတ်တွေမှာလူမျိုးစုံပေါ်ပြီးပါဝင်စေလိုတဲ့ရည်ရွယ်ချက်နဲ့ Down syndrome လို့ခေါ်တဲ့မွေးရပါမျိုးရိုးဗီဇချွေရင်းတဲ့ယောဂါရှိတဲ့မျက်နှာတွင်ပြင်တဲ့ဘာဘီအယုတ်တွေကိုဘာဘီအယုတ်ထုတ်တဲ့ Metal Company ကမိတ်ဆက်လိုက်ပါတယ်။အမေရိကန်ကအမျိုးသား Down Syndrome အဖွဲ့နဲ့ပူးပေါင်းပြီးဒီဘာဘီအယုတ်တွေကိုတီထွင်လိုက်တာပါ။တခြားဘာဘီအယုတ်တွေနဲ့နှိုင်းယှဉ်ရင်အရက်နည်းနည်းပိုပုပြီးခန္ဓာကိုယ်အလယ်ပိုင်းကနည်းနည်းပိုရှည်ရပါ။ဒီအယုတ်တွေရဲ့မျက်နှာကလည်းနည်းနည်းပိုဝိုင်းပြီး Elmo အစိတ်လိုမျက်လုံးပုံစံကိုလည်းဖန်တီးထားပါတယ်။နှိမ့်ဝက်နည်းနည်းပိုသေးပြီးနှာရန်ကပြားနေပါတယ်လို့ Company ဘက်ကပြောပါတယ်။Down syndrome ယောဂပါတဲ့သူတွေမှာတွေ့ရတာများတဲ့လက်ဖွားမှာအရေးအကြောင်းတစ်ချောင်းနဲ့ပါတာကိုလည်းထည့်သွင်းထားပါဗျ။ Down syndrome ယောဂအကြောင်းအသိပညာပေးလှုံ့ဆော်ရမှာသုံးတဲ့အပြာနဲ့အဝါရောင်တွေကိုသုံးပြီးလက်ပြာတွေပန်းပွင့်ပုံတွေပါတဲ့အင်ကြီးကိုလည်းဝတ်ဆင်ပေးထားပါဗျ။ပန်းရောင်ဆွဲကြိုးကိုလည်းဝတ်ဆင်ပေးထားပြီးတော့အဲ့ဒီဆွဲကြိုးဟာအပေါ်ဘက်ကိုညှိုးနေတဲ့မြားထိတ်၃ခုထပ်နေတဲ့ပုံစံဖန်တီးထားပြီးတော့22ခုမြောက်ခရိုမိုဆုံ၃ခုပါတာကိုရည်ညွှန်းတာပါ။ကလေးတွေအနေနဲ့သူတို့နဲ့တူတဲ့ဘာဘီအယုတ်ရှိတာကိုလည်းမြင်စေပြီးတော့တခြားကလေးတွေကိုလည်းသူတို့နဲ့မတူတဲ့အယုတ်တွေနဲ့စော့စီနေတာကြောင့်လို့ဒီအယုတ်ကိုထုတ်လုပ်ခဲ့တာဖြစ်တဲ့အကြောင်း Metal Company ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ Nvidia နိုင်ငံပြည်ထောင်စုကမိသားစုတစုစီမှာမျိုးဆက်ပေါင်းများစွာကိုယ်ပိုင်အဖြစ်ထိမ့်သိမ်းထားတဲ့ကမ္ဘာအသေးဆုံးကိုရမ်ကျန်းစာအုပ်တအုပ်အကြောင်းတင်ဆက်ပေးပါမယ်။အစ္စလမ်ဘာသာဝင်တွေရဲ့ကုရမ်ကျမ်းရိုက်နေထားတဲ့ဒီစာအုပ်ကို19ရာစုအကုန်ပိုင်းလောက်မှာပုံလိပ်ခဲ့တာဖြစ်ပြီးစာမျက်နှာ900နီးပါးပါရှိပါတယ်။တစ်စိတ်ကောင်းရွယ်လောက်သာရှိပြီးတော့မာရီယိုပရူရှီမိသားစုတွေကလက်စစ်ကမ်းတည်ခဲ့ကြတာပါ။ဒီကုရမ်ကျမ်းစာအုပ်ဟာ
ာဏာရှင်အစိုးရတွေစစ်ပွဲတွေနဲ့ဘေးအန္တရာယ်တွေကြားအစ်စ်စစ်ဖြတ်တန်းခဲ့ရပြီးငွေတွေပြုလုပ်ထားတဲ့ဘူးကွန်းတွေမှာထည့်သွင်းသိမ်းဆည်းထားတာပါဒီကျန်းစာအုပ်ကိုမှတ်ဘလူးနဲ့ဖတ်ရတာဖြစ်ပြီးတော့စာရွက်ဘေးသားတွေမှာရွှေတုပ်လိမ့်ထားတဲ့အတွက်အချိန်ကာလရဲ့တိုက်စားမှုကိုလည်းခံနိုင်ပါတယ်ဒီကျန်းစာအုပ်ကိုထိမ့်သိမ်းထားတဲ့မိသားစုအနေနဲ့လည်းမိသားစုတွေကတယောက်ယောက်နေမကောင်းဖြစ်တဲ့အခါအဆင်မပြေမှုတွေကြုံရတဲ့အခါမှာဒီကျန်းစာအုပ်ကိုဖတ်လို့ရှိပြီးဒီကျန်းစာအုပ်ကသူတို့မိသားစုကိုကာကွယ်ပေးတယ်လို့ယုံကြည်ကြတာလည်းဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်ကကျောင်းစရာတွေဟာမြေတစင်းကိုကားတာယာကျွတ်တွေစီးဖြတ်တမ်းပြီးနေစဉ်ကျောင်းသွားနေရပါတယ်နန်ဂါဟာပြည်နယ်အရှေ့ပိုင်းကဘီလီအထက်တန်းကျောင်းစရာတွေဟာ46မီတာကျဲတဲ့ရေးစီးတန်တဲ့မြစ်ကိုကားတာယာကျွတ်တွေစီးပြီးနေစဉ်ဖြတ်တန်းနေရတာပါလေရီတရားတွေမရှိတဲ့အတွက်လဲမိုးရွာလို့မြင့်ရည်ကြီးတဲ့အခါအခုလိုနီးနဲ့ကျောင်းကိုလာကြရတာပါသူတို့ကျောင်းမှာကျောင်းဆရာ15ယောက်ရှိတဲ့အထက်က12ယောက်ကအဲ့ဒီလိုနီးနဲ့ကျောင်းလာကြတာဖြစ်ပြီးတော့ကျောင်းမှာတော့မူလာတန်းကျောင်းသားကျောင်းသူတွေအပါအဝင်စုစုပေါင်း1040လောက်ရှိပါတယ်2004ခုနှစ်ကဒီကျောင်းကိုဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ကျောင်းမှာရှိတဲ့စာသင်ခန်း3ခုပဲအသုံးပြုနိုင်တာပါအတန်းအများစုဟာအပြင်ဘက်မှာပဲသင်ကြားနေရတာဖြစ်ပြီးတော့အစာအုပ်က3နှစ်အကြာမှာပြည့်စည်သွားပြီးသုံးလို့မရတော့ဘူးလို့ပညာရေးဝန်ကြီးဌာနကပြောပါရယ်ပြဋ္ဌာန်းစာအုပ်တွေလည်းအလုံးလောက်မရသလိုဒီပြည်နယ်မှာလွန်ခဲ့တဲ့6နှစ်ကပြဋ္ဌာန်းစာအုပ်တွေရခဲ့တာနောက်ဆုံးပဲလို့အဲ့ဒီကြောင့်မှတာဝန်ထမ်းဆောင်နေတဲ့ဆရာတဦးကပြောပါရယ်ကားတာယာကျွတ်စီးရတာဟာအခမဲ့ဖြစ်ပေမဲ့လည်းကျောင်းဆရာတွေရဲ့တလလစာဟာအမေရိကန်ဒေါ်လာ69ဒေါ်လာကနေ92ဒေါ်လာလောက်ပဲရတဲ့အတွက်မိသားစုတွေအတွက်မလောင်းကပါဘူးလို့ဆရာတဦးကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံဟာဆယ်စုနှစ်တွေနဲ့ချီစစ်ဖြစ်နေတာကြောင့်ကမ္ဘာပေါ်မှာအဆင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနည်းဆုံးတိုင်းပြည်ဖြစ်နေပါတယ်2021ခုနှစ်ဩဂတ်စ်လမှာတာလီဘန်တွေအာဏာရလာခဲ့ပြီးတဲ့နောက်ငွေကြေးအကျပ်တဲကျုံနေရတဲ့အတွက်လည်းအခြေအနေတွေကပိုဆိုးစေပါတယ်ခင်ဗျာ
ကြက်စားပြသတင်းတွေကိုကိုချင်းချင်းနဲ့မခင်ဖြူထွေးလို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါမယ
်ယူကရိန်းအနေနဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်မှုပြင်ဆင်နေတဲ့အချိန်မှာပဲနောက်ထပ်အကူအညီတွေရရှိရေးနဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့စကားပြောဆိုခဲ့တဲ့ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်ပြည်သက်သမ္မတမက်ခရွန်နဲ့တော်ကြကြအဓိပ္ပာယ်ရှိရှိဆွေးနွေးပြောဆိုမှုတွေလုပ်ခဲ့တဲ့စစ်နိုင်ရရှိရေးမြန်တထက်မြန်ဆန်အောင်လို့နဲ့ယူကရိန်းစစ်သည်တွေအတွက်ပို့ပြီးတော့ခွန်အားဖြစ်စေနိုင်ဖို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတော့ယူကရိန်းသမ္မတကပြောဆိုသွားတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းပြည်ပခါကိုအဆုံးသတ်ဖို့အတွက်ဗာတီကန်ကညီညာရေးမစ်ရှင်မှာပါဝင်နေတယ်ဆိုပြီးတော့ပိုဟမ်မင်းကြီးဖရန်စစ်ကကနုနေနေမှာပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးလောရမယ့်ကိစ္စဝဝကိုလှုပ်ဆောင်မှုဆန္ဒရှိတဲ့အကြောင်းနဲ့လူတွေကိုမပြောသေးပေမဲ့ညီညာရေးမစ်ရှင်တစ်ခုခုရှိနေတဲ့အကြောင်းဟန်ဂရီကနိုင်ငံကအပြန်ခီးမှသတင်းတောက်တွေကိုပိုဟမ်းမင်းကြီးကပြောဆိုပါရယ်လမ်းကြောင်းတွေကိုဖွင့်ခြင်းအဖြစ်သာညီညာရေးကိုအမြင်ရရှိတတ်တယ်လို့သူအနေနဲ့ထင်မြင်တဲ့အကြောင်းပိတ်ထားခြင်းအဖြစ်ဘယ်တော့မှညီညာရေးမရတတ်တဲ့အကြောင်းပိုဟမ်းမင်းကြီးကပြောဆိုသွားပါရယ်လူခွေရေးပခွဲခြားမှုပပျောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့ရုရှားဆွေကပြက်ကွက်နေရဆိုပြီးတော့ကုလသမဂ္ဂလူခွေရေးကော်မတီတက်ကဝေဖန်ပြစ်တင်ပါရယ်ဒီသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့နိုင်ငံတွေရဲ့အခြေအနေကိုပုံမှန်စစ်ဆေးတဲ့လူမျိုးရေးခွဲခြားမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂကော်မတီအစည်းအဝေးမှာရုရှားကတက်ရောက်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန်ကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမူကနားလောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Direct Spin နဲ့ Robert Bus တို့ဖြစ်ကြပါတယ်။ VOA American ရဲ့ American တိုင်းရဲ့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ line to meter 24 40 51နဲ့ line to meter 190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွပြပြည်သူပြည်သားအားလုံးပေးအနေကင်းချမ်းမှရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တပေါင်းသားမှာ
This program has come to you from the Voice of America, Washington.